အခုပထမအဆုံးအနေနဲ့ကတော့မြန်မာနိုင်ငံကပြည်တွင်းစစ်ပြေးဒုက္ခသည်တွေအကြောင်းကိုပြောပြပါဦးမယ်။မြန်မာနိုင်ငံမှာအထူးသဖြင့်တိုင်းရင်းသားဒေသတွေကိုစစ်ကောင်စီကနေပြီးတော့လေကြောင်းကနေတိုက်ခိုက်နေပြီးလက်နက်ကင်ပစ္စည်းတွေကတွေဆက်လက်ဖြစ်ပွားနေပါတယ်။အဲ့ဒီထက်မှာကယားပြည်နယ်ဟာတောတောင်တွေထူထပ်ပြီးတော့ကားလမ်းတွေမှာစစ်စေးရေးဂိတ်တွေကြောင့် IDP ခေါ်ပြည်တွင်းစစ်ပြေးဒုက္ခသည်တွေကိုအခုညီပေးရေးလုပ်ငန်းတွေဟာနှိပ်ကွေးကြန့်ကြန်နေပါတယ်။ဒီအကြောင်းတွေကိုထိုင်းနိုင်ငံချင်းမြန်မျိုးကနေSteve Stanford ကသတင်းပေးပို့ထားတာကိုကိုခင်မောင်စွန်းမင်းကဆက်ပြောပြပါလိမ့်မယ်
။မြန်မာနိုင်ငံအရှေ့ပိုင်းကယားပြည်နယ်မှာစစ်ကောင်စီတပ်ဖွဲ့တွေကလေကြောင်းကနေအရက်သားနဲ့စီးရဲပြတ်မှတ်မခွဲကြဘဲတိုက်ခိုက်နေပါတယ်။ဆီယနာသိမ်းပြီးနောက်ပိုင်းစစ်ကောင်စီတပ်ဖွဲ့တွေနဲ့ဒေသကာကွယ်ရေးတပ်ဖွဲ့တွေအကြားတိုက်ပွဲတွေဇက်တိုက်ဖြစ်ပွားနေတဲ့အတွက်ကယားပြည်နယ်မှာ IDP ပြည်တွင်းစစ်ပြေးဒုက္ခသည်နှစ်သိန်းနီးပါးရှိမယ်လို့သူတို့ကိုအကူအညီပေးနေကြတဲ့အဖွဲ့အစည်းတွေကမလ9ရက်နေ့ကခံမှန်းခဲ့ကြပါတယ်။ဤတွင်စစ်ကြောင်ဒုက္ခသည်တွေနဲ့ပတ်သက်ပြီးတရင်ဒီတိုင်းရင်းသားပေါင်းစုံကာကွယ်ရေးတပ်ဖွဲ့ကဘီဒူးကအခုလိုပြောပါတယ
်။ They have been facing lack of shelter.
ဤတွင်စစ်ပြေးဒုက္ခသည်တွေဟာတော်တော်ကိုဒုက္ခရောက်ကြပါတယ်။အမိုးအကာတွေနဲ့လည်းမနေကြရပါဘူး။အစားအစာတွေလည်းမလုံလောက်ကြပါဘူး။စစ်ကောင်စီတပ်တွေကြောင့်ဈေးလဲသွားမဝယ်နိုင်ကြပါဘူး။စစ်ကောင်စီတပ်တွေကအ धिक လမ်းတွေကိုပိတ်ဆို့ပြီးထောက်ရေးလမ်းကြောင်းတွေကိုဖျက်ဆောက်ထားကြပါတယ်။ဒါကြောင့်အခုဆိုရင်ဓာတ်စီတွေ၊ဈေးတက်၊အစားအစာတွေ၊ဆေးဝါးတွေမလုံမလောက်ဖြစ်နေကြရပါတယ်
။ထိုင်းမြန်မာနယ်စပ်မှာရှိကြတဲ့အကူအညီပေးအဖွဲ့အစည်းတွေကထိုင်းနိုင်ငံဘက်ကိုထွက်ပြေးလာတဲ့ဒုက္ခသည်တွေကိုတော့အကူအညီတွေဆက်လက်ပေးနေကြပါတယ်။ဒါ့ပြင်လည်းမြန်မာစစ်ကောင်စီကတော့အတိုက်ခံအားလုံးကိုအကြမ်းဖက်သမားလို့သတ်မှတ်ထားတဲ့အတွက်ကြောင့်အကူအညီပေးအဖွဲ့အစည်းတွေဟာလည်းစစ်ပြေးဒုက္ခသည်တွေကိုအထောက်အပံ့တွေပေးနေတာဟာရာဇဝတ်မှုကျူးလွန်တဲ့လုပ်ရလို့စွပ်စွဲခံရမယ့်အန္တရာယ်တွေလည်းရှိကြပါတယ်။မြစ်တာပရဟိတအဖွဲ့ရဲ့ဒါရိုက်တာဂျော်နီအဒီကာဟီကသူ့ရဲ့အတွေ့အကြုံကိုအခုလိုပြောပါတယ်။
It's really difficult because there are so many checkpoints there.
အကူအညီပေးဖို့အတွက်တော်တော်ခက်ခဲပါရဲ့။ဘာလို့လဲဆိုတော့စစ်ကောင်စီစစ်ဆေးရေးဌာနကလမ်းတိုင်းမှာအများကြီးပဲ။ဒါအပြင်ဒီ IDP ပြည်တွင်းစစ်ဆောင်တွေကိုအကူအညီပေးရင်ထောင်ချနိုင်တယ်။ဘာလို့လဲဆိုတော့ IDP တွေကိုအကူအညီပေးရစစ်ကောင်စီကမကြိုက်ဘူး
။ဆိုင်နိုင်ငံမှာနေထိုင်ကြတဲ့ကြားလူမျိုးစုဒုက္ခသည်တွေကအခုမြန်မာပြည်ကနေထွက်ပြေးလာကြတဲ့သူတို့ရဲ့မိသားစုဝင်တွေကိုအကူအညီထောက်ပံ့မှုတွေတိုးပြီးလှုပ်ဆောင်နေကြပါတယ်။ထိုင်းနိုင်ငံချင်းမိုင်မျိုးမှာနေထိုင်ပြီးစေတနာဝန်ထမ်းအကူအညီပေးနေတဲ့နော်ဒါရာကထွက်ပြေးလာတဲ့သူတို့ရဲ့ဆွေမျိုးသားချင်းတွေစီကနေစစ်ပြေးဒုက္ခသည်တွေဟာအရေးပေါ်အထောက်ပံ့တွေလိုအပ်နေကြတယ်ဆိုတဲ့သတင်းအချက်အလက်တွေရရှိနေတယ်လို့ပြောပါတယ
်။လူနည်းဖြင့်
စစ်ပြေးဒုက္ခသည်တွေမှာစခန်းချဖို့နေရာမရှိဘူး။သူတို့မရက်ဖင်းနဲ့ဆက်ပြီးတော့ပြေးနေရ။လေကြောင်းကနေတက်ခိုက်ခံတယ်လို့စိုးရင်ဈေးကြီးရှိနေတဲ့အတွက်သူတို့မအိတ်နိုင်ကြဘူ
း။မြန်မာနိုင်ငံအတွင်းမှာပြည်ပကပြည်ဆက်လက်ဖြစ်ပွားနေတဲ့အတွက်ဒီအချက်အသေးကနေလွတ်မြောက်အောင်လို့အရက်သားပြည်သူတွေကပြင်ပကအကူအညီတွေကိုတောင်းဆိုနေကြပါတယ်ခင်ဗျာ။